ရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလမ်းမကြီးဖြစ်တဲ့လာရှိုမူဆယ်ပြည်တော်စုလမ်းဟာမကြသေးခင်ကကိုကန့်ဒေတာတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေရော့ကျခဲ့ပေမဲ့အခုခါမှာတော့အခြေအနေပြန်လဲတည်ငြိမ်စပြူလာနေပြီးကုန်သွယ်မှုတွေပုံမှန်ပြန်ဖြစ်လာနေပြီလို့ဒေတာကန်ကုန်သွယ်တွေကပြောပါတယ်။နယ်စပ်ကုန်သွယ်ရေးရဲ့တခြားလမ်းတစ်ခုဖြစ်တဲ့ချင်းရွှေဟော်ဘက်ကတော့ကိုကန့်ဒေတာတွင်တိုက်ပွဲတွေမငြိမ်သက်သေးတဲ့အတွက်ကုန်သွယ်မှုကျဆင်းနေဆဲဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဒေတာနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီလ14ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမူဆယ်လမ်းပိုင်းပေါ်ကတိုက်ပွဲတွေနဲ့ဒီလ6ရက်နေ့ကစခဲ့တဲ့ကိုကန့်ဒေတာလောက်ကင်မြို့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကကျတဲ့မူဆယ်နဲ့ချင်းရွှေဟော်စခန်းတွေကကုန်သွယ်မှုအခြေအနေဟာကျဆင်းခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့လာရှုံမူဆယ်ပြည်အောင်စုလမ်းမကြီးပေါ်မှာတိုက်ပွဲဖြစ်ပွားတာတွေမရှိသလိုအခြေအနေဟာပြန်လည်တည်ငြိမ်လာတာကြောင့်ကုန်တင်ရင်အဝင်အထွက်တွေမြင့်တက်လာတယ်လို့မူဆယ်မြို့တတိကုန်စည်တိုင်းအတွင်းရင်မှုဦးဆိုင်ခမောင်ကပြောပါတယ်
။အဲဒီရက်တွေကဟို900 600လောက်ဝင်တဲ့နေသားကနေဒီနေ့သားအစည်းရေဟာလောက်1500လောက်ဝင်လာ။အဲဒီရက်တွေကဒီလမ်းမှာနည်းနည်းအထက်တဲ့ငေါငေါမတော်ရဲမလာရဲနဲ့လေ။နောက်ပြီးတော့လုံခြုံရေးမှုအခြေအနေမကောင်းဘူးဟိုဟာလုံခြုံမှုရေးတောင်းယူတဲ့အပိုင်းကစားသားထားတော့နည်းနည်းပြန့်ကြတာလားမှာဒီနေ့တော့အကုန်ပွင့်ချပလိုက်လုံခြုံမှုကောင်းလာတဲ့သဘောပေါ့နော
်ဒီလ14ရက်နေ့ကပြည်တော်စုလမ်းမကြီးပေါ်မှာအနည်းဆုံးတိုက်ပွဲ၄ကြိမ်15ရက်နေ့မှာတော့တိုက်ပွဲ၃ကြိမ်ဖြစ်ခဲ့တယ်လို့16ရက်နေ့ကတော့ကားတွေကိုရပ်တန့်စီပြီးလက်နက်ကင်အဖွဲ့တွေကငွေကြေးကောက်ယူတာတွေရှိခဲ့တာဖြစ်ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့နောက်ဒီရက်ပိုင်းမှာကုန်ပစ္စည်းတည်ယူကားတွေမြင့်တက်လာတယ်လို့လဲဦးဆိုင်ခမောင်ကပြောပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဘက်မှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေရှိတယ်လို့တရုတ်နိုင်ငံဘက်ကရောက်ရှိနေသူတဦးကအခုလိုပြောပါတယ်
။တိုက်တော့လည်းတိုက်တော့လည်း။သူတို့ကပြစ်တော့ပြစ်ပါတယ်။အတားဘုံဘုံဘုံဘယ်နာလည်းမသိတော့နေရာနေရာအောင်းမပြောတာပဲ
။ပြီးခဲ့တဲ့14ရက်နေ့ကတော့အစိုးရကြံ့မတော်ကရန်လုံကျိုင်းအနီးကတောင်ကုန်းတစ်ခုကိုသိမ်းယူကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့15ရက်နေ့မှာတော့မော်ထိုင်းမြို့ကတပ်စခန်းနဲ့အနီးအနားကိုကိုကန့်ကျပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အခြေခံပညာအထက်တန်းကျောင်းနဲ့ရဲစခန်းကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့ကြောင်းကြံ့မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီလ6ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကိုကန့်ဒေတာချင်းရွှေဟော်ကုံတွယ်ရေးစခန်းမှာလည်းလုံခြုံမှုအခြေအနေကိုစိုးရိမ်တာကြောင့်ကားဝင်ထွက်တွေယုံနေခဲ့ပြီးတရက်ကိုကုံတွယ်မှုပမာဏအမေရိကန်ဒေါ်လာ1,000,000လောက်ကနေ5,000,000အထိကျဆင်းခဲ့ပါတယ်။ဒီလိုကျဆင်းခဲ့ပေမဲ့ဒီကနေ့အထိတော့ကုံတွယ်ရေးအခြေအနေဟာလုံးဝရပ်တန့်သွားတာမရှိကြောင်းချင်းရွှေဟော်ကုံတွယ်ရေးစခန်းကညွှန်ကြားရေးမှူးဦးမင်းအောင်အေးကပြောပါတယ
်။ဟိုကုံတွယ်မှုကအရင်လောက်မရှိပါဘူး။ကျွန်တော်တို့ offer ရှိတဲ့ဟိုကုန်လေခြင်းတွားလာလာတော့ရှိတယ်လုံးဝရပ်တန့်တာမရှိဘူးဒီဘက်မှာဟိုတက်ဘောကြီးနဲ့ဖြစ်တာလည်းမရှိပါဘူ
းကုန်လုံမျိုးကဒေသခံတယောက်ကလည်းမြမပြည်ဘက်ကနေပြောင်းတဲ့ကြံတင်ပို့တာရှိပေမဲ့အခြေအနေဟာအရင်အတိုင်းတော့မရှိသေးကြောင်းပြောပါတယ
်လေသားကုန်စီဟိုကျွန်တော်တို့ဘဝကြီးကလာတော့ပြောင်းသွားပြီပဲလာတယ်ပြောင်းဆက်နေပြီကျန်ကတော့ဒီဒေသကလည်းတောင်ပေါ်ကြံနေတာပြုတ်ပြီးကျန်ဖက်ရောက်ပို့တာပေါ့အဲလူကြီးကလည်းပုံမှန်သွားတယ်ဒီဟိုခကြီးတွေသွားလာပုံမှန်သွားပါတယ်ကောအဲကုန်းကားကျတော့တော့နည်းနည်းဒီဘက်ကပြည်စစ်လို့ကျော်လဲလမ်းလို့ရပါဘူးနော်အခါတိုင်းသွားလာတော့တိတ်မရှိတာပါနော
်ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေကြောင့်နေဆက်ကုန်သွယ်ရေးကျဆင်းခဲ့တယ်လို့အဲ့ဒီဗန္ဒာရေးနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာတန်320အထိကျဆင်းခဲ့ကြောင်းစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီလိုကြဆင်းတာကတော့လက်နက်ကင်တိုက်ပွဲတွေပြင်တရုတ်အာဏာပိုင်တွေကတရားမဝင်စံတင်သွင်းတာကိုဖမ်းဆီးတာကြောင့်လဲပါဝင်တယ်လို့သုံးသပ်ထားပါတယ်။